တော်ရရှင်များရှင်ကျမတင်ကြီးထိုက်ပါမြန်မာနိုင်ငံမှာကိုဗစ် -19 ရောဂါဖြစ်ပွားမှုအတည်ပြုပြီးနောက်တရုတ်ဘက်ကနေဆက်အဝင်ထွက်ကိုကန့်သတ်တားမြစ်မှုကြောင့်မကြာခင်မှာရာသီချိန်ဆတော့မဲ့တရက်သီးတင်ပို့မှုအပေါ်ထိခိုက်လာမဲ့အခြေအနေရှိနေပါသလားတရက်စိုက်ပျိုးထုတ်လုပ်သူတွေတင်ပို့မဲ့သူတွေအတွက်သတိထားရမယ့်အချက်တွေကိုမူဆယ်နေဆက်ကုန်တယ်ကြီးတူဖြစ်တဲ့ခွာညိုတတိပွဲယုံလုပ်ငန်းရှင်ဆိုင်ခင်မောင်နဲ့ဆွေးနွေးပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်ရှင်။ဒီပြည်တရုတ်ဘက်ကိုတရက်တင်ပို့တဲ့ရာဒီယာဆတော့မယ်တော့လောလောဆယ်ဈေးကွက်အနေထားပေါ့နော်ပုံမှန်ရှင်းမဲ့အနေထားရှိပါသလားဆရာတို့ဘယ်လိုသုံးသပ်ပါလဲရှင်ဒီတရားဒီမှာ
တကယ်နဲ့ဆိုရင်မှပဲဒီတရက်တီးတင်ဖို့မှုစတော့မှာဖြစ်တယ်ဒီကျွန်တော်တို့တရုတ်ဖက်မှာဒီ COVID-19 ရောဂါအခြေအနေကတည်ငြိမ်လာတဲ့အနေအထားမျိုးမှာတော့ရှိတယ်ဒါကြောင့်ဒီတရုတ်ကပုံမှန်ဒီဝယ်လိုအားတော့ကျွန်တော်တို့ရှိမယ်လို့မျှော်လင့်ပါတယ်ကျွန်တော်တို့တရက်တီးတွေရဲ့ထူးခြားတဲ့အရေးသွေးထူးခြားတဲ့အရာဒါရရတာဒီအရာဒါတရုတ်ခက်ကစားတုံးတူစားတုံးတူတွေလည်းတစ်နှစ်ခက်တစ်နှစ်ပူပြီးတော့ဒါလက်ခံလာတဲ့အနေအထားမှာရှိတယ်ဒီတော့ဝယ်လိုအားတော့အတိုင်းအတာတစ်ခုထိတော့ခိုင်မြဲနေမှာခိုင်မြဲနေဦးမှာဖြစ်တယ်ဒါပေမဲ့လက်ရှိကမ္ဘာအခြေအနေနဲ့ဟိုဟာတခြားကျွန်တော်မြန်မာနိုင်ငံကနေကူးဆက်ပြန့်နှံ့နေတဲ့ကျွန်တော်ဒီ COVID-19အနေထားကတော့ဒါဒီကျွန်တော်တို့တရက်တီးပို့ကုန်နောက်တရက်တီးဈေးကွက်အခင်းချင်းကိုတော့လောမိုးနေဦးမှာဖြစ်ပါတယ
်မူဆယ်ဘက်ကလည်းကုန်တင်ကားတွေအဝင်ထွက်ကိုနည်းနည်းကန့်သတ်တာတွေရှိတယ်လို့ကြားပါတယ်ဆရာကဒီဟာတွေကအခုလာမဲ့တရက်ဈေးကွက်အပေါ်မှာတက်ရောက်မှုဟိုဈေးကွက်ပြတ်သွားလာအောင်ထိပေါ့နော်ဒီဖရဲသီးနဲ့သခွားသီးမှာဖြစ်ခဲ့သလိုမျိုးထိစိုးရိမ်ကြရှိပါသလား
တရုတ်ဘက်ကလည်းပြောပုံတော်ရေးတကားလူဝင်လူထွက်ကုန်ဒါတရက်ပြီးတရက်တာကျွန်တော်တို့ကျွန်တော်ဖက်ကယောဂအခြေအနေရသူတို့ထိန်းချုပ်လာတန်တက်လာတာပိတ်လာတာတွေးရတယ်အဲ့ဒီလိုပေါ့ကျွန်တော်တို့ဖရဲသီးနဲ့သခွားမွေးကဒါစိန်ခေါ်မှုမြောက်မှန်းများစွာနဲ့နေ့စဉ်နေ့တိုင်းအချို့အချိန်မှာစစ်ပေးလမ်းပိတ်ဆို့မှုအခက်ခဲအခုလိုမျိုးကြတော့ဒါတဘာဝဘေးရနေနဲ့ဆိုင်တဲ့ဒီယောဂအခြေအနေအဲ့လိုမျိုးအများကြီးကြုံတွေ့ရတယ်ဒီလိုမျိုးကြုံတွေ့ရပေမဲ့ကျွန်တော်တို့သိရပြီးပို့ကုန်ကြတော့ဒီလိုမျိုးစိန်ခေါ်မှုတွေကိုဖုခာတိကနဲ့သူကနည်းနည်းရှောင်ပြီးတော့သွားနိုင်တဲ့အနေအထားတွေနေ့စဉ်နေ့တိုင်းမှာတွေ့ရတယ်ဒီနေ့မှာတော့ဒါမလွဲမသွေတော့ရှောင်းနိုင်မှမဖြစ်ဘူးဒါပေမဲ့အခင်းကျင်းဒီသိခွဲ့အခင်းကျင်းကတရက်တီးနဲ့ဒီဖရဲတီးတခွားမွေးနဲ့ကမတူဘူးတရုတ်ပြည်ကဝယ်လက်လဲမတူတယ်လို့ပို့ဆောင်တဲ့ပြည်နယ်တွေလည်းမတူဘူးနောက်ပြီးပို့ဆောင်တဲ့ပမာဏချင်းလည်းမတူဘူးနောက်ကျွန်တော်တို့ဒီဖရဲတီးတခွားမွေးကိုအမောက်ပမာဏများများနဲ့တင်ပို့ရတာမဟုတ်တော့ဒီတရက်တီးမှာဒီစိန်ခေါ်မှုတွေကိုတော်တော်လောလောကူကူနဲ့ပဲဖြစ်စေဆက်ပြီးတော့ထိုးဖောက်သွားလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။
အဲ့တော့ဒီတရက်တီးစိုက်ပျိုးထုတ်လုပ်သူတွေအတွက်ဆောင်ရရှောင်ရပေါ့နော်။ဆရာဘာများဒီလာတော့မဲ့ဈေးခွက်အတွက်ဆရာအကြံပေးနိုင်ပါလဲဆရာ
။တရက်တီးလုပ်ငန်းရှင်တွေငေါ်တော့နောက်ပြီးတော့တောင်သူတွေအနေနဲ့တော့ခုအခက်ခဲကာလမှာကျွန်တော်တို့အရေးသွေးကိုဦးစားသွေးပြီးတော့တင်ပုတ်တင်တယ်။နောက်ပြီးတော့လမ်းခရီးကြံ့ကြမှုအတွေ့လို့လည်းဒါချိုးတင်ပြင်တင်ပြီးတော့တင်ပုတ်တင်တယ်။တရုတ်ဘက်ကကျန်းမာရေးပြဿနာတွေရှိနေရောလေနော်။ကျွန်တော်တို့မရင့်မဲ့သေးတဲ့အသီးတွေအမှုသီးတွေနော်။အဲ့ဒါတွေမတင်ပုတ်ပါနဲ့။နောက်ပြီးတော့အမှုသီးတွေကိုဒါသေးတုပ်ပြီးတင်ပုတ်တာမျိုးလည်းမလုပ်ကြပါနဲ့။ဒီဖရဲတခွားမနဲ့လာမဲ့တရက်တီးလုပ်ငန်းရှင်တောင်သူတွေအနေနဲ့ရတော့ဒါဒီအချက်တွေကိုစောင်းရရှောင်းရအနေနဲ့တော့ဒါတတိထားတဲ့အနေအထားတွေရှိတယ်အခုလက်ရှိကြုံတွေ့နေရတဲ့ဒီအခက်ခဲစိန်ခေါ်မှုတွေအရာကျွန်တော်တို့တင်ပို့မှုအနေအထားကိုပဲလို့ပြောင်းလဲမှာမြန်ဆန်အောင်ပဲလို့ တင်ဖို့နိုင်မယ်ဆိုတော့လည်းနည်းနည်းကြိုတင်ပြီးတော့ဒါစဉ်းစားထားတင်ပါလေ
တရက်ဒီတင်ဖို့မှုကရောပမာဏဘယ်လောက်ရှိပါလဲတစ်နှစ်တစ်နှစ်ကိုဆရာတို့ကုန်တော်ရေးအနေနဲ့
တင်ဖို့မှုပမာဏတော့ဒါနှစ်စဉ်အနေနဲ့ပြောရတော့၅တန်ချိန်၅တောင်း၆တောင်းဒီကြားထဲမှာရှိပါလေဒီနေ့တနေ့သာရဆိုတော့ဒါတက်ဒီထွက်ရှိမှုအနေသာရရှိရတာလေဒါပို့ပြီးတော့များလာမဲ့အနေသာတော့ရှိတယ်ကျွန်တော်ခမန်းတလောက်တော့ဒါတန်ချိန်6000 9000လောက်ထိရှိနိုင်ပါတယ်ဒါပေမဲ့တေဖက်ရဲ့ဘွယ်လို့ဟာတေဖက်ရဲ့တမန်တော့သူတို့ဝိုင်နိုင်တဲ့အနေထားသူတို့ရဲ့ဒီအခြေအနေနောက်လမ်းကြောင်းသွားလာမှုအခြေအနေကိုအဲဒါရှိရမယ်ဆိုရင်တော့ကျွန်တော်ထင်တော့တင်ဖို့မှုတော့နည်းနည်းရော့ကြကောင်းရော့ကြနိုင်ပါတယ်အားလုံးဆော့ဆော့ရှူရှူဖြစ်လာမယ်ဆိုရင်တော့တင်ဖို့နိုင်မှုပါထာတိုင်းထက်လည်းပို့သိုးတက်နိုင်မယ်အလားအလာတော့ရှိပါတယ်ဒါပေမဲ့အခုလက်ရှိကြုံတွေ့နေရတဲ့စိန်ခေါ်မှုအခက်ခဲတာတော့ကိုရောကျွန်တော်တို့ဟာတည်တည်ကာလအတွင်းမှာစောင့်ကြည့်ရမှာဖြစ်ပါတယ
်ကိုဗစ် -19 ဖြစ်သွားပြီးတဲ့နောက်မှာသူတို့ဘက်ကဝယ်လိုအားတိုးလာပါသလားဝယ်လိုအားချင်နေဘယ်လိုရှိပါလဲ
တကယ်တော့ဖားဝယ်လိုမှုကတော့လုံးဝရှင်းသွားတယ်ဝယ်လိုအားရှင်းသွားလို့လည်းကျွန်တော်ဘက်ကတကယ်တော့ဖားတောင်းလူတွေအခင်ထဲမှာတင်အများကြီးဒီနေ့တာဆုံးရှုံးပြီးတော့လေလွင့်ကုန်တယ်အများကြီးလည်းဒါအဲ့ဒီကာလမှာကြက်စီဆုံးရှုံးမှုကြုံတွေ့ပြီးတော့ဒါစီးပွားပြက်သွားတဲ့ဒါတောင်သူတွေတော့အများကြီးရှိပါတယ်ဒါနေ့တာဆုံးရှုံးမှုပမာဏတော့တော်တော်များခဲ့ပါကျွန်တော်တို့အကြမ်းချင်းဆန့်မားကြတာဆိုရင်အဲ့ဒီကာလကဝယ်လို့အားရက်ဆိုင်သွားတဲ့အနေအထားဖြစ်သွားတော့ဒီတောင်သူတွေအနေနဲ့ဆုံးရှုံးမှုစုစုပေါင်းကကျွန်တော်အမေရိကန်ဒေါ်လာ90လောက်နည်းနည်းကိုရှိပါတယ်